NHK has obtained official Myanmar government documents.
အခုကြားခဲ့ရတဲ့အတန်းကတော့စစ်မှုထမ်းနဲ့ဆိုင်တဲ့ပြန်တန်းထုတ်ပြန်ချက်ကိုမြန်မာစစ်အစိုးရစီကရရှိခဲ့တဲ့အကြောင်းဂျပန်သတင်းဌာနတစ်ခုဖြစ်တဲ့ NHK ကဇန်နဝါရီလ9ရက်နေ့ကကြေညာသွားတာပါ။နိုင်ငံတကာနိုင်ငံအတွက်အရေးကြီးတဲ့ဥပဒေမျိုးကိုနိုင်ငံသားသတင်းဌာနတစ်ခုကပဲကြေညာသွားပြီးစစ်အစိုးရကိုယ်တိုင်မကြေညာတာဟာအစိုးရဒါမှမဟုတ်တက်မတော်ဆိုတဲ့ဂုံတိတ်ခါနဲ့မညီတဲ့လုပ်ရက်ဖြစ်တယ်လို့ဒီဘက်ကိုထွက်ပြေးတိတ်ဆောင်လာတဲ့ဗိုလ်မှူးဆိုင်သိဝင်းကဆိုပါတယ်
။ဘာဖြစ်လို့လဲဆိုတော့ဒီသတင်းအပေါ်မှာလူထုကဘယ်လိုတုံ့ပြန်မလဲဆိုတော့များသောအားဖြင့်ဒါစစ်တပ်ကိုမကြိုက်တဲ့လူကများတယ်။ဒီတော့စစ်တပ်ကလုပ်နေတဲ့အလုပ်တွေကလည်းအတိတ်ပဲမရှိ၊ရည်ရွယ်ချက်မရှိဆိုတဲ့အခါမျိုးကြတော့ဘယ်သူမှလည်းစစ်ထက်ဝင်ချင်မှာမဟုတ်ဘူး။အဲဒီမှာဟိုမကြိုက်တဲ့လူတွေကဟိုမြန်မာပြည်လူဦးရေတန်းပေါင်း58တန်းမှာသန်းဆယ်လောက်ကတအိမ်ပြောင်းထွက်လာရင်တော့မှသူတို့အုပ်ချုပ်မှုအများများကပြိုလဲသွားနိုင်တယ်ပေါ့အဲဒါကြောင့်မလို့သူတို့ကဒီလိုလိတ်လုပ်လိုက်တယ်လို့ကျွန်တော်သုံးသပ်တယ
်အရွယ်ရောက်ပြီးသူတိုင်းစစ်မှုမထမ်းမနေရဆိုတဲ့ဥပဒေကိုအကောင့်ထဲပုံမယ်ဆိုရင်မဖြစ်မနေဝင်ရမယ့်လူငယ်တွေအတွက်အသက်အန္တရာယ်စိုးရိမ်ရတယ်လို့ဗိုလ်မှူးဆိုင်သိဝင်းကပြောပါတယ
်သူတို့ကဥပဒေကိုထုတ်ပြန်ပြီးတဲ့အချိန်မှာဗန်နေဗန်ရဲ့ဗန်အချိန်မှာဒီလူလူတွေကိုစစ်တပ်ထဲဝင်มาတော့ဆိုပြီးတော့သူတို့ကတကားဖွင့်ပြီးတော့ကြိုးစုมาမဟုတ်ပါဘူး။ဘာလို့လဲဆိုတော့အဲ့လိုလုပ်လိုက်ရင်လေလူတွေတို့ခါတဲ့စုပေးလိုက်လို့ဖြစ်သွားမယ်။အဲ့ဒါကြောင့်မလို့သူတို့ကအဲ့လိုခေါ်မှာမဟုတ်ဘဲနဲ့ကျွန်တော်မြင်တာကတော့သူတို့ဒီလိုပဲလမ်းဆောင်လမ်းခွာနေပြီးတော့ပေါ်ရဆွဲလို့ပဲသူတို့တယောက်ချင်းတယောက်ချင်းစီကိုဆွဲခေါ်မယ်။အဲ့ဒီမှာကျွန်တော်တို့ကနောက်ကနေပြီးတော့သူတို့အဲ့ခေါ်ခံရတဲ့လူတွေကိုလည်းဆွဲထုတ်ရပြန်ပြီးတော့ဥပဒေရပြန်ဆွဲထုတ်ရပြန်ခတ်သွားမယ်။ကိုကကျူးစားဦးနေလမ်းကြောင်းရကျူးစားနေတဲ့အချိန်မှာပဲကိုလူတွေကရေပေါ်တဲ့အဖြစ်တင်းနန်းကိုအပုတ်ခံမယ်တင်းနန်းမှာတလားနလားလောက်တနက်ခိုင်ပုံလေးတင်ပြီးလို့ရှိရင်ရှေ့တန်းအပုတ်ခံမယ်မိုင်းနေရမယ်ဆိုတဲ့အဥ္စာမျိုးကိုကျွန်တော်သွားပြီးတော့တွေ့ပါတယ်စွန့်ရင်ကြီးပါတယ
်အခုချိန်မှာစစ်တပ်တွင်းအင်အား3သိန်းလောက်ပဲရှိတာကြောင့်တပ်သားတွေစုဆောင်ရေးအဓိကလှုပ်ဆောင်ဖို့စစ်ကောင်းဆောင်တွေကရည်ရွယ်တာဖြစ်တယ်လို့လည်းဗိုလ်မှူးဆိုင်သိဝင်းကသုံးသပ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်တာတော့ပဲရှိပါတယ်။ပြည်ပနိုင်ငံတွေကကျူးကျော်တိုက်ခိုက်တဲ့စစ်ပွဲတွေမရှိဘဲနဲ့စစ်မှုမထမ်းမနေရဆိုတဲ့ဥပဒေစစ်ဆိုးရပြဋ္ဌာန်းတာဟာဘာကြောင့်မလဲ
။ဆိုးရပြောခဲ့တဲ့ရှေ့တန်းစစ်ညနာကိစ္စတွေအပြင်သူတို့ကတခုစူးစမ်းနေတာရှိပါလိမ့်မယ်။စစ်ထက်ဝင်လာလို့ရှိရင်စစ်ပုံစံကြပါမယ်။အဲဆိုလို့ရှိရင်ငါတို့အမိန့်ကိုနာခံလာလိမ့်မယ်ဆိုပြီးတော့သူတို့အဲ့လိုမျိုးစဉ်းစားနာတာရှိပါတယ်။ရဲဘော်တဲ့ရောက်ကိုစစ်ထက်စသွင်းပြီဆိုတဲ့ကောကျွန်တော်တို့ကဒါစစ်စီကန်လိုက်နာအောင်ဆိုပြီးတော့စပြီးတော့တင် जा လေ့ကျင့်ပေးရတာ ਉਹ အဲ့ဒီအချက်ကလည်းသူတို့ရဲ့ဟိုလိုအပ်ချက်တခုလို့ကျွန်တော်ထင်ပါတယ
်ဒါဆိုစစ်ဖို့ချုပ်တွေကသူတို့ကိုသူတို့ယုံကြည်နေတဲ့အပိုင်းပေါ့နော်စစ်တပ်ကနေပြီးတော့ဒီလူငယ်တွေကိုပုံစံသွင်းနိုင်မယ်အနေထားသူတို့ကယုံကြည်နေရဆိုတော့တစ်ဖက်မှာလည်းဒီဥပဒေပြဋ္ဌာန်းချက်နဲ့ပတ်သက်ပြီးတော့ဟိုတုံ့ပြန်တန်းနေတဲ့မှာလည်းဟိုစစ်တပ်တဲ့ဝင်မယ်ပြီးရင်အားလုံးပြန်ပြီးတပုံထမယ်ဆိုတဲ့အနေထားပေါ့ဆိုတော့အဲ့ဒီအယူဆနှစ်ခုကိုဘယ်လိုသုံးသပ်မိလဲရှင
်စစ်တပ်ထဲဝင်တော့ပြီဆိုရင်တော့အပိုးကျူးသွားတဲ့စစ်သားတယောက်ကတပုံပြန်ထဖို့ဆိုတာမလွယ်ပါဘူးကျွန်တော်တို့ကစီးတက်တန်းတန်းနေဆိုတဲ့ဟိုကအရှင်းကဆရာကဘယ်ဆိုလို့ရှိရင်ဘယ်ခြေတော့ခြေထွက်ရတယ်ညာဆိုညာခြေတော့ခြေထွက်ရတယ်အဲ့လိုပဲကျွန်တော်တို့ကဒီအတင်းအဖွဲစိတ်ဓာတ်ကိုလည်းမွေးမြူရတယ်ကိုယ်တက်ဖွဲ့တဲ့ကတယောက်ကဘယ်ညာမမှန်ဘူးဆိုလို့ရှိရင်အဲ့တက်ဖွဲ့ကြီးတက်ဖွဲ့လုံးကစီးရဲပြကိုတနေကုန်ထက်ခါတလေလေးလုပ်နေရတဲ့အခါကျတော့အဲ့မမှန်တဲ့လူကိုဇနဲ့လူတွေအားလုံးကညုံညင်လာကြတာရှိတယ်အဲ့လိုမျိုးဝိုင်းပြီးတော့ထူးထူးရိုက်နေတာမျိုးတွေလည်းရှိတယ်တပြေးနဲ့သူကအဲ့အတင်းအဖွဲပုံစံမျိုးဖြစ်သွားတဲ့အခါကျတော့ဒါစစ်သားတွေရဲ့ဟို mentality ကအစကိုတည်းအုပ်စုရတာအရန်ကိုလွယ်ကူသွားပါပဲအဲဒါကြောင့်မို့လို့စစ်ထက်ရောက်လာတဲ့လူတွေအားလုံးသူတို့ရဲ့အပိုင်သူတို့ရဲ့ဂျုံတွေဖြစ်လာလိမ့်မယ်လို့သူတို့မျှော်လင့်ထားတာကျွန်တော်ယူဆပါတယ
်စစ်တပ်ရဲ့အင်အားကြီးတဲ့ကြီးအောင်စစ်ဘုတ်ချုပ်တွေရဲ့ယာတူးမြဲအောင်ဥပဒေအရစစ်တပ်ကိုကာကွယ်နိုင်အောင်2008ဖွဲ့စည်းပုံခြေခံဥပဒေမှာပြည့်ပြည့်စုံစုံပြဋ္ဌာန်းထားပြီးသားဖြစ်တယ်လို့လည်းမြန်မာနိုင်ငံရှိနေများကောင်စီအထွေထွေတူရီမှုဦးအောင်ထူးကပြောပါတယ်အဲ့
တော့2008ဖွဲ့စည်းပုံခြေခံဥပဒေအောင်မှာရှင်ပြန်တရားဝင်စနစ်ကိုကျင့်သုံးထားတယ်။စစ်သက်ဆိုင်တရားဝင်တွေကလုံးဝစီရရဖြစ်သွားတယ်။ဥပမာပြောကျွန်တော်အားလုံးသိတယ်ဘကူးမှဖြစ်ခဲ့တဲ့ဒီတောင်းတိုင်းမြောက်ကိုတတ်တဲ့ကိစ္စ။အခုဖြစ်တဲ့အနေအထားမျိုးအခုလက်ရှိ2008ဖွဲ့စည်းပုံချင်အုပ်ရောက်မှဆိုရင်တော့ဒီကမ္ဘောကလူတို့ဘလောက်ပဲတတ်ဖြတ်နေပြီဖြစ်စီစစ်သက်ဆိုင်တရားဝင်ကစီရဖြစ်သွားတာကြောင့်မလို့စစ်သက်ကလုချင်နိုင်လို့ခြေလေအင်းတိုင်းခြေလေလူတို့ကိုတတ်ချင်နိုင်တတ်ဒီလူတို့ကြိုက်လို့စိတ်မှုထားခိုင်းနေဖြစ်စီ
ဒီအစီအစဉ်ကတက်တက်သွားတော့မှာဖြစ်တာကြောင့်မို့လို့ရတဲ့ဒီအစီအစဉ်ဖန်ဖို့ခြင်းမရှိတော့ဘဲနဲ့ကျွန်တော်နိုင်ငံမှာရှိလူတွေအကုန်လုံးဟာကျုံဝေါ့ရောက်မဲ့နေသားကိုဝယ်ကြည့်ဖို့ခြင်းဥပဒေနဲ့ဒီသူစစ်မှုတန်းဥပဒေကနေပြီးတော့အစီလင်းကန့်သတ်ထားရတာတို့ကသုံးသပ်နေမနိုင်ငံရှိနေများကောင်စီရဲ့ထွေထွေတွေ့မှုဥအောင်သူပါဒီသူစစ်မှုတန်းဥပဒေပြဋ္ဌာန်းချက်တွေအရဆိုရင် လက်ရှိစစ်အစိုးရဟာတိုင်းပြည်ရဲ့အနာဂတ်မှာဆေးအုပ်ချုပ်ရေးတည်တဲ့အောင်စူးစမ်းလှုပ်ဆောင်နေတာကတော့ထင်ရှားတယ်လို့ဗိုလ်မှူးဆိုင်သိမ်းဝင်းကပြောသွားပါတယ်ရှင်။